လာမှာ
မော်ဘီစီယာတိန်းလို့ဆိုလိုက်ရင်လူငယ်တွေနားစိတ်နေနိုင်ပေမယ့်လူကြီးသူကြီးစားပွေးဝါသနာရှင်အများကောင်းကောင်းသိကြမှာပါဒီလိုပြောရတာကတော့မော်ဘီစီယာတိန်းဆိုတာမြမစားပွေးမြမရိုးရနဲ့ပတ်သက်တဲ့စားရီပြုစုခဲ့သူမျိုးပါပါဇက်ရာဇဝင်နဲ့အယူရွေအိတ်တဲ့ဟင်းလေးအိုးကြီးတဲ့ပေါ်ရနာဒီပနီတဲ့ရှေဟောင်းနောင်ပြစာတန်းနဲ့ပြောရရင်အများကြီးပါပဲဖတ်စရာမှတ်စရာကောင်းလာတဲ့စာအုပ်စာတန်းတွေပြုစုခဲ့ပါတယ်။ဒါကြောင့်မြမပညာရှိကြီးတဦးရဲ့လို့သူခိတူအခါကအလေးစားခံခဲ့ရပါတယ်။ဒီလိုစာပေရင်ကျေးမှုပညာရှိကြီးလဲအရေးကြုံတဲ့အခါနိုင်ငံ့ရေးရာဘက်ကိုအာယုံမသက်ဖဲမညွတ်ဖဲမနေနိုင်ခဲ့ပါဘူး။ဗျိုင်းနာမင်္ဂလာဆိုရဲစာဟာဖြင့်ဆရာကြီးမော်ဘီဆရာသိန်းရဲ့နိုင်ငံ့ရေးအမြင်နိုင်ငံ့ရေးသဘောထားဖော်ပြတဲ့စာလို့ဆိုနိုင်မယ်ယူဆပါတယ်။ဆရာကြီးအသက်ရှင်နေထိုင်ခဲ့တဲ့ကာလကမြမတွေဗြိတိရှအစိုးရလက်အောက်ရောက်နေချိန်မှာခရစ်နှစ်1862ခုဘွားဆရာကြီးဟာ1942ခုကွယ်လွန်ချိန်အထိသူ့ကျွန်းဘွားကိုကျုံခဲ့ရပါတယ်။သူလက်အောက်ရောက်နေတဲ့နောက်တော့အဲ့ဒီအချိန်ကမြမတွေတောင်းတသာမရှိခဲ့ဘူးဆိုတာထူးပြီးပြောနေစရာလိုမယ်မထင်ပါဘူး။ကိုယ်တိုင်လည်းဆင်းရဲကြုံရကိုယ်ပတ်ဝန်းကျင်မြမတွေလည်းဒုက္ခတုခရောက်ရဒီအတွေ့အကြုံတွေကစေစောတော့နိုင်ငံရေးနဲ့ဆက်နွယ်နေတဲ့ဗျိုင်းနာမင်္ဂလာလို့စာအုပ်မျိုးရေးမိတာပါပဲ။ရေးတယ်ဆိုပေမယ့်ပွင့်ပွင့်လင်းလင်းဘယ်ရေးတာပါမလဲမျက်နှာဖြူအစိုးရဘာညာစသဖြင့်ရေးလိုက်ရင်အ ਨੇ ဆုံးအစိုးရအညဉ့်ဉင်ခံရမှာပေါ့ဒီတော့အလိမ္မာဖက်ပရိယေသုံးပြီးကိုပြောချင်ရာကိုပြောခဲ့ပါတယ်နိုင်ငံရေးအကြောင်းပြောချင်တော့ဗျိုင်းနာမင်္ဂလာမှာစိတ်ကူးတဲ့ကတိုင်းပြည်တပီးတီလိုက်ပါတယ်ပြည်နာမည်ကအေးဝံပုံမီမင်းကြီးကမေသူနာမင်းကြီးနောက်တက္ကသိုလ်တစ်ခုကိုတီထားပြန်ပါတယ်ဒီတာပေါမောက်ခါကကေဝလကပ္ပဆရာကြီးသူတပေရိနာမည်ကအစန်းသာကာကြီးတို့ဂါကြီးတို့နာကြီးတို့လာကြီးတို့ဒါရီတော့ထားလိုက်ပါတော့အရေးကြီးတာကအဲ့ဒီလိုဇက်ကောင်တွေဗျိုင်းနာမင်္ဂလာမှာလှုပ်ရှားသက်ဝင်ရင်ပြောဆိုပြုမှုသွားတဲ့အချက်တွေပါနိုင်ငံရေးမှာသတင်းစာတွေအရေးပါပုံကိုမော်ဘီဆရာသိန်းသတိပြုမိပါတယ်အခွင့်သာရနဲ့သတင်းစာရဲ့ဂုဏ်ကိုချီးကျူးတော်တာပါပဲသတင်းစာကြားနဲ့မဂ္ဂဇင်းတို့ကိုရေးသားသောပညာသည်ကတာမညာမဟုတ်အလွန်ကြီးကျယ်သောဉာဏ်ဖြစ်ချေသည်တိုင်းပြည်အုပ်ချုပ်ရေး၌ကောင်းအောင်စီမံပေးနိုင်သည်ပြည်သူအပေါင်းတို့ကိုငင်းကျန်းသာယာဝပြောအောင်စီမံပေးနိုင်သည်လို့ဆိုပါတယ်။အဲ့ဒီလိုလေးနဲ့ထားရမယ့်ပညာဖြစ်ပေမယ့်သတင်းစာကိုအလွဲသုံးစားပြုတဲ့သူတွေရှိတာကိုဆရာကြီးသတိထားမိပါတယ်။ရေးချင်ရရေး၊စောင်းချင်ရစောင်း၊ရေးနိုင်ရင်သတင်းစာဖတ်ပရိသတ်များကြတာသိတော့တချို့ကအဲ့ဒီလမ်းလိုက်ကြပါတယ်။လူကြိုက်များပြီးသတင်းစာရောင်းရတာလူရင်းထားတဲ့သတင်းစာတွေကိုဆရာကြီးမချီးကျူးပါဘူး။ဖျားအဆရှိတဲ့သူတော်ကောင်းတွေချီးမွမ်းတဲ့ပါရမီမျိုးပြည့်စုံတဲ့ဉာဏ်မျိုးမဟုတ်ဘူးဆိုပြီးပဲပါတယ်သူခေတ်ကတိုင်းကျိုးပြည်ကျိုးဆောင်မပီးသားတဲ့သတင်းစာတွေကိုသတိပေးသွားတာပါပဲတိုင်းရေးပြည်ယာနဲ့ပတ်သက်လို့ပညာမရှိမလိမ္မာတဲ့မင်းမှုမတ်တွေတိုင်းပြည်အုပ်ချုပ်ပုံကိုဆရာကြီးရှေ့တန်းထားဖော်ပြပါတယ်ဇလန်းအရာကတချိန်မှာအေဝံဘုံမှုပြည်ကြီးမင်းမယ်နိုင်ငံဖြစ်သွားပါတယ်အဲ့ဒီတော့အုပ်ချုပ်ဖို့မင်းလိုလာပါတယ်မင်းဝေးမင်းမြောက်ဖို့ဗျိုင်းနာမင်္ဂလာဆင်ရပါတယ်ဗျိုင်းနာမင်္ဂလာဆိုတာကတနည်းအားမှာပြည်သူပြည်သားတွေစုဝေးဗျိုင်းနာတဲ့သူကိုမင်းမြောက်တဲ့တလေလို့ဆရာကြီးကဆိုပါတယ်ဒါနဲ့ဗျိုင်းနာမင်္ဂလာကျင်းပတဲ့အခါခင်းခွေယောက်ျားတယောက်ကိုဗျိုင်းနာပါတဲ့ခင်းခွေယောက်ျားခင်းမဲခွေတတ်တာပေါ့နိုင်ငံအုပ်ချုပ်ရေးဘယ်မှာတွေးတက်ခေါ်တက်ဆောင်ရွက်တတ်ပါမလဲခင်းခွေယောက်ျားမင်းဖြစ်လာတဲ့အခါတိုင်းပြည်ကတောင်းကနင်းဖြစ်တော်တာပါပဲကတောင်းကနင်းဖြစ်ပုံလက္ခဏာတချို့ကိုဆရာကြီးကသူ့စာမှာဖော်ပြထားပါတယ်မူကောင်းမတ်ကောင်းတွေကိုအဝေးနှင်းထုတ်ပြီးကြက်ရမြောင်းပင်းတဲ့မူသည်မတ်သည်တွေရဲ့အကြံဉာဏ်အားကိုနဲ့မင်းတက်လို့တာမဟုတ်လားဒီတော့ပညာမရှိတဲ့မူမတ်တွေသူတို့သဘောအတိုင်းထင်ရှားဆိုင်ကြတော့တာပါပဲအခွန်တွေအမျိုးမျိုးကောက်ကြပါတဲ့တိုင်းပြည်ဗန္နာတိုးဖို့ဆိုတဲ့အကြောင်းပြချက်နဲ့ကစားဝိုင်းတွေလုပ်ကြပါတဲ့အရက်ဆိုင်တွေဆိုတာကြေးရွာတိုင်းမှာထားတဲ့ဆရာကြီးကတော့ရေမျိုးဆိုင်လို့သုံးပါတယ်သကိုးတွေဓမြတွေရှိပေမဲ့မတိကျိုးချုံပြုနေတဲ့နှိတ်ကုတ်တရေလို့မရှိဘူးတဲ့ဒီလိုဆိုတော့တိုင်းပြည်ကြီးဟာပျက်စီးမတက်ဖြစ်နေပြီလို့ဆရာကြီးကဆိုပါတယ်ဒါရင်မဟုတ်သေးပါဘူးတိုင်းပြည်ရဲ့ခွန်အားမန်နိုင်လို့ပြောရမယ်တောသူတောင်သားတွေရဲ့အခြေအနေဟာပြိုစရာမကောင်းပါဘူးမိုးလေဝသဖောက်ပြန်လို့တောင်သူလယ်သမားတွေဒုက္ခအကြီးကျယ်ကြုံတတ်ပါတယ်မိုးများပြန်တော့လဲတွေရေနှင်းမြုပ်မိုးခေါင်းပ ပြန်တော့လဲကားမဖြစ်မိုးပန်ပြန်တော့ပိုးကြပိုးကြိုက်တဲ့ပြဿနာကျွေးပခုံးထအောင်လုပ်ရပြီမေခန်းစားခွင့်ကမရရပါဘူးဒီတော့မှန်းချက်နဲ့နှမ်းတွင်မကြိုက်တဲ့အခါအခွန်တော်ချမ်းသာပေးဖို့ဘရင်စီရှောက်ထားကြတာပေါ့ဘရင်ကလဲတွေရာတွေကိုသွားကြည့်ဖို့အရာရှိတွေလွှတ်ပါရောအဲ့ဒီအခါအရာရှိတွေရဲ့အမှုအကျင့်ကိုကြည့်ပါဦးတောင်သူတွေစီကငွေရမှလဲပြက်ရာပြက်စည်ရင်နဲ့သွင်းပါတဲ့ငွေမရရင်တော့အပြက်စီးစည်ရင်နဲ့မသွင်းဘူးတဲ့တပူပေါ်နှစ်ပူဆင့်ဒုက္ခကိုအနှင်းသာခံရတဲ့တောသူတောင်သားဘဝကိုမြင်ယောင်လာအောင်ဆရာကြီးကဖော်ပြခဲ့ပါတယ်။တိုင်းပြည့်ပြည့်ပြည့်မှာအုတ်ချုပ်ရေးလေဖျို့ဖျဲပါပဲ။အလူတန်းလှုပ်ချင်ပြီဆိုပါတော့ပွဲမိတ်တောင်းရတဲ့စီကံစီမင်းကြီးရှိပါတယ်။ရရွာလုံးုံရေးထိပါစရာအကြောင်းမရှိရင်သက်ဆိုင်ရာအာဏာပိုင်တွေကပွဲမိတ်ထပေးလိုက်ရုံရှိတာပါပဲ။ဘာမှအထွေအထူးစဉ်းစားနေစရာမလိုပါဘူး။ဒါပေမဲ့ဒီလိုစီကံစီမင်းဟာအာဏာပိုင်တွေအတွက်တော့တကယ့်ရပေါက်ရလန်းကြီးတစ်ခုပါပဲ။စီမင်းစီကံမှာငွေကြေးတောင်းခံဖို့မပါပါမိပွဲမိတ်တဆောင်ဘဲရွေဘဲမြှဆိုပြီးတတ်မှတ်ပါတယ်တောင်းတလောက်မရလို့ကတော့ပွဲမိတ်မပေးဘူးလို့ဆိုပါတယ်ဒါကြောင့်အာနာကိုငွေနဲ့ဝယ်ယူလာတာတွေရှိတာပါတယ်ရွာတကြီးရာထူးရဖို့ဆိုတာကျေးရွာဆန္ဒအတိုင်းမဖြစ်တော့ပဲငွေကြေးတနိုင်သူတွေပဲရကြပါတယ်မလွတ်မလပ်ကာလမှာကိုယ်နိုင်ငံအတွေ့ကိုတက်ဆွမ်းသမျှဆောင်ရွက်ခဲ့တာပါပဲစာပေမြင့်ပြီးလူမျိုးတင်ပါစေ